ယူကရိန်းနိုင်ငံအရှိဘက်ကမှတိုက်ပွဲတွေအရှိန်မြင့်လာတာကိုကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feltman ကသတိပေးပြောဆိုလိုက်ပြီးမကြာသေးမီတိုက်ပွဲတွေအတွင်းအမြောက်ဆန်တွေနဲ့ပြစ်ခတ်မှုကြောင့်အရသားတွေထိမှန်နေရတာဟာဥပဒေကိုချိုးဖောက်ရာရောက်ကြောင်းပြစ်တင်ဝေဖန်လိုက်ပါတယ်။တဘုံနေထိန်းချုပ်ထားရကနေခုတော့အစိုးရတပ်တွေထိန်းချုပ်လိုက်တဲ့စိတ်ကမ်းမျိုးမာရီဥပိုးမှာစနေနေ့ကကြာရောက်တဲ့အမြောက်ဆန်တွေဟာအရသားတွေကိုထိမှန်ခဲ့တယ်လို့တနင်္လာနေ့မနေ့ကကျင်းပတဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီအရေးပေါ်အစည်းအဝေးတွင် Feltman ကပြောဆိုလိုက်တာပါ။ဒါဟာအပြည်ပြည်ဆိုင်ရာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ရရောက်ကြောင်းပြောပါရတယ်။အဲ့ဒီပြစ်မှုကျူးလွန်သူတွေကိုတရားဥပဒေကြောင်းအရအပြစ်ပေးရမယ်လို့သူကဆိုပါတယ်။ဒါအပြင်ယူကရိန်းခွင်ထွက်ရေးသဘုံတွေကိုနားချပေးဖို့ Feltman ကရုရှားအစိုးရကိုတိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံဟာနေမီတွေကိုပိုရလာအောင်ကြိုးပမ်းနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမ်မတ်တ်ပါဝါကစုစွဲပြောဆိုလိုက်တယ်လို့ရုရှားနိုင်ငံဟာနိုင်ငံတကာကိုအယူလုံနေတာဒါသာဖြစ်တယ်လို့သူကပြောဆိုလိုက်ပါတယ်